ီသတင်းပေဆိုပိုင်းကကွယ်လွန်သွားခဲ့တဲ့တချိန်ကဆိုဗီယက်ယူနီယံခေါင်းဆောင်မီခေးကိုဗာချော့ဖ်ကိုနောက်ဆုံးချိန်ကာလပြည့်ဖို့သူ့ကိုလေးစားချစ်ခင်တဲ့သူတောင်းတဲ့ချီဒီကနေ့တန်းစီခဲ့ကြပါရယ်ဆိုဗီယက်ယူနီယံပြိုကွဲပြီးစီးခေတ်ဆုံးသက်စီခဲ့တဲ့ပြုပြင်ပြောင်းလဲမှုတွေကိုလှုပ်ခဲ့သူကိုဗာချော့ဖ်ရဲ့စာပနာကိုဒီကနေ့မော်စကိုမြို့တော်မှာကျင်းပခဲ့ပြီးတော့သမ္မတဗလာဒီမီယာပူတင်တို့တက်ရောက်တာမရှိပါဘူးတချိန်ကဆိုဗီယက်ခေါင်းဆောင်ရဲ့စာပနာကိုနိုင်ငံတော်စာပနာအဖြစ်ကျင်းပဖို့သမ္မတပူတင်အစိုးရကလက်မခံထားပါဘူးဒါကိုကြည့်မယ်ဆိုရင်စီးခေတ်ဆုံးသက်ခဲ့တဲ့သမိုင်းဝင်ပုဂ္ဂိုလ်အဖြစ်ကမ္ဘာကအသိမပြုလေးစားရတဲ့ကိုဗာချော့ဖ်နဲ့သူချန်ရိုက်ခဲ့တဲ့သမိုင်းမူတွေနဲ့ပတ်သက်လို့သမ္မတပူတင်အစိုးရကအသိမပြုလက်ခံလို့ပုံမရဘူးဆိုတာထင်ဟန်နေပါတယ်နာတာရှီယောဂါနဲ့ဩဂတ်စ်လ30ရက်နေ့ကအသက်92နှစ်အရွယ်မှာကွယ်လွန်သွားခဲ့တဲ့ကိုဗာချော့ဖ်ကိုသူကွယ်လွန်တဲ့ကြာသပတေးနေ့တုန်းကတော့မော်စကိုမြို့တော်ကဆေးရုံမှာသမ္မတပူတင်တွားရောက်ကြည့်ရှုခဲ့ပါတယ်ကိုဗာချော့ဖ်ဟာကွန်မြူနစ်အရှေ့ဥရောပကိုလွတ်လပ်အောင်ပြင်ပြောင်းလဲရေးလုပ်သူအဖြစ်ထင်ရှားပေမဲ့လို့သူ့လက်ထက်မှာတိုင်းပြည်စီးပွားရေးကျဆင်းပြီးလူသားမောင်းများစွာဆင်းရဲတွင်နဲ့ရောက်ခဲ့ရတယ်လို့ဆိုဗီယက်ပြည်ထောင်စုပြောကွဲခဲ့တာပါဒီလိုဆိုဗီယက်ယူနီယံပြောကွဲမှုဟာ20ရာစုခေတ်ရဲ့ပထဝီနိုင်ငံရေးမှာအကြီးမားဆုံးကပ်ဘေးစိုးကြီးဖြစ်တယ်လို့သမ္မတပူတင်ကမှတ်ချက်ပေးခဲ့မှုပါတယ်။ကိုဗာချော့ဖ်ကလည်းဆိုဗီယက်ယူနီယံလက်ထက်ကလိုဖိနှိပ်မှုမျိုးတွေပြန်လုပ်လာတာဒီမိုကရေစီပြုပြင်ပြောင်းလဲရေးတွေနောက်ပြန်ဆုတ်လာတာတွေအတွက်သမ္မတပူတင်ကိုသတိထားဝေဖန်ခဲ့မှုပါတယ်။ကိုဗာချော့ဖ်ဟာစီအေခေတ်ကိုသွေးထက်တန်ယူမရှိအောင်အဆုံးသတ်ခဲ့တဲ့သူအဖြစ်1990ပြည့်နှစ်မှာနိုဘယ်ငြိမ်းချမ်းရေးဆုချီးမြှင့်ခံခဲ့ရပါတယ်ရှင်။